Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ် February 17ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ။American နဲ့ Japan နှစ်နိုင်ငံကြားမိတ်ဆွေဖြစ်မှုကအရှိအဟာရ data ရင်းငင်းချင်းအတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့ Japan ဝန်ကြီးချုပ်နဲ့တွေ့ဆုံပွဲမှာသမ္မတ Trump ကပြောကြားလိုက်ပါတယ်။သမ္မတ Trump ရဲ့ပြည်ဝင်ခွင့်တားမြစ်မှုအမိတ်မထွက်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဥရောပ10နိုင်ငံကသူတို့နိုင်ငံတွေထဲ Muslim အများစုနိုင်ငံတွေကလူတွေလာရောက်အခြေချမှုမလိုလားဘူးဆိုတာတွေ့ရပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအခုထိရှိနေတဲ့ Lebanon တောင်စီမံကိန်းကိုအများရက်ဆိုင်ဖို့ Amnesty International အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ခြင်း
။ပါပါရှင်တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တယ်လီဖုန်းနဲ့မနေ့ကဆက်သွယ်စကားပြောကြရမှာတော့တရုတ်ရဲ့တနိုင်ငံနဲ့မူဝါဒကိုသူ့အနေနဲ့ထောက်ခံကြောင်းသမ္မတထရမ့်ကပြောဆိုလိုက်ပါတယ်ဒီပေါ်မှာတရုတ်နဲ့အမေရိကန်ဆက်ဆံရေးလေ့လာနေသူတွေကဘယ်လိုသုံးသပ်ကြပါသလဲ
What I suspect is that Trump may seek to widen the non-official relationship
ဒါကတော့ထရမ့်ကတရုတ်နဲ့ပတ်သက်တဲ့သူ့ရဲ့သဘောထားပြောင်းလဲသွားတယ်လို့မြင်ကြောင်းအကဲခတ်တူကပြောကြားလိုက်တာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုနှုန်းဟာအရင်နှစ်ခါတည်းဆိုင်နှစ်ဆမြင့်တက်သွားတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့လည်းကြားရဖို့ရှိပါတယ်။အဲ့ဒီနောက်တိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေနေရရင်ပြန်တဲ့အခါမှာအစီအစဉ်တကြဖြစ်အောင်ကရင်ဒုက္ခသည်ကော်မတီနဲ့ကရင်မျိုးသားအစည်းအရုံးတို့ပူးပေါင်းပြီးတော့ကော်မတီတရက်ဖွဲ့စည်းဖို့ပြင်ဆင်နေကြောင်းစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင
်။ American ပြည်ထောင်စုနဲ့ Japan နှစ်နိုင်ငံကြားမိတ်ဆွေအဖြစ်တည်ရှိမှုဟာအလွန်အလွန်နှက်ဆိုင်ပါတယ်လို့သမ္မတ Donald Trump ကတောက်ကြနေမှာပြောကြလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံချင်းမဟာမိတ်ဖြစ်တည်မှုဟာအရှိအဟာရဒေတာရင်းငင်းချင်းရဲ့အတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လည်းညင်ညာခဲ့တာပါ။ဂျပန်နဲ့နိုင်ငံနဲ့ဂျပန်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ဒေတာအလုံးလုံခြုံမှုရှိစေဖို့နဲ့နှစ်နိုင်ငံရဲ့တိတ်အရေးပါတဲ့မဟာမိတ်ဖြစ်မှုပိုးပြီးခိုင်မာလအောင်လုပ်ဖို့အတွက်တန်တိထံချခဲ့ကြတယ်လို့လည်းသမ္မတအင်ဂျူမှာဂျပန်ဝန်ကြီးကိုရှင်ဆိုအာဘေနဲ့အတူပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်အာဘေကတော့သူတို့နှစ်ဦးဟာစီးပွားရေးဆွေးနွေးမှုဆိုင်ရာမူဘောင်အသက်အတွက်သဘောတူညီမှုရခဲ့တယ်လို့ TPP Pacific ရန်ဝင်ကုန်သွယ်ရေးသဘောတူညီချက်ဟာလည်းဆွေးနွေးမှုအချက်တွေပါတယ်လို့ပြောပါတယ်။ Trump ကတော့နှစ်နိုင်ငံကြားဘဲကုန်သွယ်ဆက်ဆံရေးမဆိုလွတ်လပ်မြတ်တာပြီးအပြန်အလှန်အဘေးယူရှိရမှာဖြစ်ကြောင်းပြောပါတယ်။ TPP သဘောတူညီမှုကနေနှုတ်ထွက်ဖို့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကနေရိုက်ခတ်လာမဲ့ဂရဲ့အပြင် American သားပထမဆိုတဲ့ Trump ရဲ့မဟာဗျူဟာအာရှဒေသအပေါ်တည်ရောက်မှုရှိမှာကိုဂျပန်ကစိုးရိမ်နေတာပါ။ကောင်းဆောင်မှုကသမ္မတအင်ဖြူမှာတောက်ကြနေမနက်ပိုင်းစတင်တဲ့နှစ်ရက်ကြာဆွေးနွေးမှုကနေကာလကြာရှည်စွာထားရှိခဲ့တဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်လည်အားဖြည့်ဖို့နဲ့နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်မှုအခွင့်အလမ်းတွေကိုရလာစေတာဖြစ်ပါတယ်
။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သူ့ရဲ့အမိန့်နဲ့ပတ်သက်လို့ဥပဒေကြောင်းကနေရင်ဆိုင်နေရတဲ့အမှုမှာသူ့အစိုးရဘက်ကအနိုင်ရမယ်ဆိုတာတန်တရားဝင်စရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတအမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီတားဆီးထားတဲ့အတိုင်းဆက်တားထားဖို့နိုင်ငံအနောက်ဖက်ချမ်းအယူခံတရားရုံးကကြာတာရင်းနေတုန်းကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ပြောင်းလဲသွားအောင်အစိုးရရှေ့နေတွေကဆောင်ရွက်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းသမ္မတကတောက်ကြနေမှာပြောခဲ့တာပါ။ဒီအမှုအတွက် Trump အစိုးရကနိုင်ငံတော်တရားရုံးချုပ်ကိုတတ်နိုင်တယ်လို့သမ္မတရဲ့အမိန့်ကိုပြင်ဆင်ပြီးတော့နောက်ထပ်အမိန့်တစ်ခုထပ်ထုတ်နိုင်ပါတယ်။လောလောဆယ်မှာတော့ American ပြည်ဝင်ခွင့်ရှိထားသူတွေအနေနဲ့နိုင်ငံတွေကိုအတားအဆီးမရှိဝင်ရောက်နိုင်ပါတယ်။ဥပဒေကြောင်းကနေဖြည့်ရှင်းနေရတဲ့ကိစ္စဟာနိုင်ငံရေးကြောင့်မဟုတ်ဘဲအမေရိကန်လုံခြုံရေးကြောင့်ဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်နိုင်ငံလုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေကိုရှေ့သတင်းဖတ်ထဲမှာကြေညာမယ်လို့အိမ်ယူရောမှဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဘလို့ဆောင်ရွက်ချက်တွေလဲဆိုတာကိုတော့သမ္မတထရမ့်ကမပြောပေမဲ့အမေရိကန်ကိုအန်ဒီရပေးမဲ့သူတွေကိုတားဆီးနိုင်ဖို့ရည်ရွယ်ဆောင်ရွက်မှာဖြစ်တယ်လို့သူကပြောပါတယ်။သမ္မတမူလထုတ်ပြန်ခဲ့တဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်ဟာမွတ်စလင်တွေကိုအဓိကထားရည်ရွယ်တားဆီးတာဖြစ်တယ်လို့ကန့်ကွက်သူတွေဘက်ကပြောကြားပါရရှင်။
ရှိလေမိုင်းဒေသနဲ့အာဖရိကဥဂျိုဒေသအပေါင်းဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ယာယီပိတ်ပင်တဲ့အငင်းပွားပွင့်အမိန့်အတွက်သမ္မတထရန့်လက်မှတ်ရေးထိုးမထုတ်ပြန်ခင်တုန်းကဥရောပနိုင်ငံတွေမှာကောက်ယူခဲ့တဲ့စစ်တမ်းတွေကိုကြည့်ရင်မွတ်စလင်အများစုနေထိုင်ရာနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမယ်သူတွေနောက်ထပ်သူတို့နိုင်ငံထဲဝင်လာမှာကိုဥရောပနိုင်ငံသားအများစုကလက်မခံကြောင်းတွေ့ရပါတယ်။မွတ်စလင်အများစုနေတဲ့နိုင်ငံတွေကလည်းလာရောက်ရွှေ့ပြောင်းအခြေချမှာကိုလူရန်စားမျိုးစုံကအတော်စိုးရင်ကြတယ်ဆိုတာစစ်တမ်းအချက်တွေကပြနေတယ်လို့ Chatham House British သုတေသနအဖွဲ့ကစမ်းစစ်လေ့လာသူတွေကပြောပါတယ်။စစ်တမ်းကောက်ယူမှုကလည်းဥရောပဆင်နိုင်ငံကလူအတော်များများကသူတို့နိုင်ငံတွေထဲမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်လာမှာကိုရက်ဆိုင်စေချင်တော့တွေ့ရတာပါ။အခုလိုမွတ်စလင်တွေနောက်ထပ်ရွှေ့ပြောင်းဝင်ရောက်မှုလက်မခံတဲ့ပုံစံအမျိုးမျိုးတွေ့ရပြီးအသက်အရွယ်ပညာရေးချင်းလိုက်ကွာခြားတာတွေ့ရတာပါ။ပင်စင်စားတွေနဲ့အသက်ကြီးတဲ့ဥရောပသားတွေကပြင်းပြင်းထန်ထန်ကန့်ကွက်ချိန်မှာအသက်30အောက်တွေကတိတ်မဆန့်ကျင်ကြသလိုအထက်တန်းအောင်တွေတဲက59ရာခိုင်နှုန်းကကန့်ကွက်ပေမဲ့ကောလိပညာတတ်တွေကအထက်ဝက်လောက်ပဲကန့်ကွက်ကြတာပါ။ဒါပြင်ချေးလက်တွေမှာနေသူတွေကမြို့ပြနေသူတွေထက်ဒီရွှေ့ပြောင်းချေချသူတွေကိုလက်မခံကျင်ကြတာတွေ့ရပါတယ်။အခုလိုအသက်အရွယ်နေရာဒေသနဲ့ပညာရေးလိုက်ကွဲပြားမှုတွေကိုကြည့်ရင်ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်နိုင်ငံ EU ဥရောပကနေခွဲထွက်ဖို့ဆန္ဒရှိမရှိကောက်ယူတဲ့စစ်တမ်းနဲ့တွားတူနေတာတွေ့ရပါတယ်။
တောင်တရုတ်ပင်လယ်ပြင်ပေါ်မှာအမေရိကန်ရေတပ်လေယာဉ်နဲ့တရုတ်စစ်လေယာဉ်တို့အန္တရာယ်ရှိလောက်အောင်နီးကပ်သွားခဲ့တာကိုသိအရေးမကြီးတဲ့ပုံမျိုးအမေရိကန်ကပြောလိုက်ပါတယ်။ဒီလိုဖြစ်အောင်တပင်လုတ်တယ်ဆိုတဲ့အထောက်အထားမတွေ့ရပဲအခုတခါသာဖြစ်တဲ့မတော်တဆမှုလို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပ္ပတင်ဂျက်ဖ်ဒေးဗစ်ကပြောကြားခဲ့ပါတယ်။တရုတ်ရဲ့ကြိုတင်သတိပေးလေယာဉ် KJ-200 ဟာဗုဒ္ဓဟူးနေ့တုန်းကအမေရိကန်ရေတပ်က P-3 လေယာဉ်ရဲ့အရှိတ်ပဲပေ1000လောက်အကွာကနေဖြတ်ပြန်တန်းသွားတဲ့အတွက် P3 လေယာဉ်ကချက်ချင်းရှောင်ပြီးတော့ပြန်တန်းခဲ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တရုတ်ပြည်မကြီးနဲ့ဖိလစ်ပိုင်နိုင်ငံသားမှရှိတဲ့ Scarborough တန်တာကြောက်တန်းတွေနားကနိုင်ငံတကာပိုင်နဲ့ထဲမှာအမေရိကန်လေယာဉ်ကပုံမှန်ကင်းလှည့်ပြန်တန်းစဉ်မှာခုလိုဖြစ်ခဲ့တာပါ။ဒီအဖြစ်အပျက်ဖြစ်ခဲ့ပြီးတော့လေယာဉ်နှစ်ဆင်းကြားမှာပုံမှန်ဆက်သွယ်မှုရှိခဲ့တယ်လို့ကပ္ပတင်ဒေးဗစ်ကပြောပါတယ်။အစောပိုင်းစုံစမ်းမှုတွေအရဒါဟာမတော်တဆဖြစ်တာလို့သတ်မှတ်ထားပေမယ့်အဖြစ်အပျက်ကိုပြန်လည်သုံးသပ်မှာဖြစ်ပြီးတော့အမေရိကန်စစ်တပ်တာဝန်ရှိသူတွေဘက်ကသက်ဆိုင်ရာတရုတ်စစ်ဖက်တာဝန်ရှိသူတွေကိုဆက်သွယ်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။ရေပြင်ပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ကကျွန်းတူတွေဖန်တီးနေတာနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားတင်းမာမှုတွေရှိနေချိန်မှာပဲအခုလိုလေယာဉ်နှစ်ဆင်းတိုက်မိမလို့ဖြစ်ခဲ့တာပါရှင်။
UAE American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI American တိုင်းကအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအခုထိဆက်လက်ရှိနေသေးဖြစ်တဲ့လေဘရောင်းတောင်ကျင်းနီတပ်တူရင်တူဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်းပစ်ဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။လေဘရောင်းတောင်ကျင်းနီစီမံကိန်းဝင်ကျင်နေထိုင်တဲ့ထောင်နဲ့ချီတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းလာတာ၊လေယာဉ်ဆုံးရှုံးလာတာတွေရှိနေတယ်လို့အဲ့ဒီဒေသသဘာဝဝင်ကျင်ပျက်စီးမှုနဲ့ကြုံရပြီးဒီစီမံကိန်းကိုဆန့်ကျင်ကန့်ကွက်သူတွေကိုလည်းအာဏာပိုင်တွေဘက်ကဆက်ပြီးတော့ဖိနှိပ်ချင်းချောက်မှုတွေရှိနေတယ်လို့ AI ဖွဲ့ February 10ရက်ထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။လေဘရောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်အစိုးရပိုင်းလက်နက်နဲ့တပ်တူတူဖော်ရေး Norinco ကုမ္ပဏီကြီးရဲ့လက်ခွဲဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီကတူဖော်နေတာဖြစ်ပြီး2016 September မှာကျင်းနီစတင်ထုတ်လုပ်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီစီးပွားရေးတန်ခတ်မှုခံရတဲ့မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့တက်လာခဲ့တဲ့နောက်ပိုင်းနိုင်ငံရေးချာရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့လှုပ်ဆောင်နေချိန်မှာလေဘရောင်းလိုစီမံကိန်းကြီးတွေဟာလူခွင့်ရေးချိုးဖောက်မှုတွေဆက်လုပ်နေပြီးတော့တာဝန်ခံတာဝန်ယူမှုမရှိဘူးလို့ AI အဖွဲ့ကအစိုးရခန်းစာမှာထောက်ပြပါတယ်။မြန်မာနိုင်ငံအတွက်စီးပွားတိုးတက်ဖွံ့ဖြိုးမှုရှိစေဖို့ဒီစီမံကိန်းလိုစီမံကိန်းကြီးတွေလှုပ်ဆောင်ဖို့လိုနေတာထင်ရှားပေမဲ့အခုလိုတိုးတက်ဖို့ဒေသခံတွေစည်းရတာမျိုးတော့မဖြစ်သင့်ဘူးလို့ AI အဖွဲ့ကပြောပါတယ်။
ဂျပန်နိုင်ငံမှာပြီးခဲ့တဲ့2016ခုနှစ်အတွင်းမှာဒုက္ခသည်အဖြစ်နဲ့ရှောက်ထားသူဟာ2015ခုနှစ်ထက်44ရာခိုင်နှုန်းတိုးခဲ့ပြီးတော့11,000နီးပါးရှိတယ်လို့တရားရေးဌာနကတောက်ကြားနေကပြောကြားခဲ့ပါတယ်။ဂျပန်တရားရေးဌာနစီရင်အရမြန်မာလူမျိုး650လဲပါဝင်ပါတယ်။ ဒုက္ခတွေအဖြစ်ရှောက်ထားကြသူတွေဟာအရှေ့တောင်အာရှနိုင်ငံတွေကအဓိကဖြစ်ကြပြီးတော့အင်ဒိုနီးရှားလူမျိုးတွေအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံအပေါ်ဂျပန်ကလက်တလောမှပြည်ဝင်ခွင့်လျှော့ပေါ့မှုတွေကိုလုပ်ခဲ့တာပါ။ဒုက္ခတွေအဖြစ်ရှောက်ထားကြသူအများစုဟာဂျပန်မှာအလုပ်လာလုပ်နေကြသူတွေဖြစ်ပြီးတော့ဂျပန်မှာဆက်နေအလုပ်လုပ်ဝင်ငွေရှာတင်ကြတဲ့အတွက်နိုင်ငံရေးခိုလုံခွင့်အစားဒုက္ခတွေဖြစ်နေရှောက်ကြတာဖြစ်တယ်လို့ယုံကြည်ကြောင်းတရားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်း2016ခုနှစ်တည်းဂျပန်ကဒုက္ခတွေ28ရာခိုင်နှုန်းလက်ခံခဲ့ပါတယ်။လက်ခံသူတွေကတော့အာဖဂန်နစ္စတန်၊အီသီယိုးပီးယား၊အရီထရီးယားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဖြစ်ကြပါတယ်။ထောင်ပေါင်းချီတဲ့ဒုက္ခတွေပြဿနာကိုဥရောပနိုင်ငံတွေရင်ဆိုင်နေရချိန်မှာဂျပန်က2016ခုနှစ်အတွက်ဒုက္ခတွေ28ရောက်ပဲလက်ခံတဲ့ကိစ္စအပေါ်ဝေဖန်မှုတွေခံရနိုင်တယ်လို့ Japan Times သတင်းစာကဖော်ပြပါတယ်။ဂျပန်နိုင်ငံဟာဒုက္ခတွေအဖြစ်ရှောက်ထားသူတွေကျွမ်းကျင်အရေးချင်းမရှိတဲ့သူတွေကိုလက်ခံဖို့ဝင်လေးတဲ့နိုင်ငံဖြစ်တယ်လို့ပြောထားပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံကလူပေါင်း5,000ကျော်ဟာဆန်းတဲ့အခါရှာပါပြက်လက်မှုဘေးနဲ့ရင်ဆိုင်နေရပါတယ်။ Boko Haram စစ်တပ်တွေထိန်းချုပ်ခဲ့တဲ့နိုင်ငံအရှေ့မြောက်ပိုင်းဒေသတွေကတန်းနဲ့ချီတဲ့လူတွေအငတ်ဘေးကျရောက်နေတာဖြစ်ပါတယ်။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါတရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်တို့ကျင့်သုံးလာတဲ့တရုတ်တနိုင်ငံနဲ့မူအတိုင်းဆက်ပြီးကျင့်သုံးသွားပါမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်မစ္စတာထရမ့်သမ္မတတာဝန်မယူခင်2016ဒီဇင်ဘာလတုန်းကထိုင်ဝမ်သမ္မတနဲ့စကားပြောခဲ့ပြီးတဲ့နောက်မှာတရုတ်တနိုင်ငံနဲ့မူကိုလက်ခံခြင်းမှလက်ခံမယ်ဆိုတာမျိုးပြောခဲ့ပြီးတဲ့နောက်မှာအခုလိုသမ္မတရဲ့ရည်တည်ချက်ပြောင်းသွားခဲ့တာပါ VOA သတင်းတောက် Bill Eight ဘေကျင်းမြို့တော်ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်ကဆက်ပြီးတော့တင်ပြမှာပါရှင်
American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့ကြားဆက်သွယ်စကားပြောမှုဟာတိတ်ကိုဖော်ဖော်ရွရွရှိလာပြီးတော့ခေါင်းဆောင်နှစ်ယောက်လုံးကအပြန်အလှန်လာလည်ဖို့ဖိတ်ခေါ်ခဲ့ကြတယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးခြားဆုံးကတော့ American နဲ့တရုတ်ဆက်ဆံရေးရဲ့အုတ်မြစ်တစ်ခုဖြစ်တဲ့တရုတ်တနိုင်ငံတည်းမူကို American ကဆက်ပြီးတော့ကျင့်သုံးသွားမယ်လို့သမ္မတ Trump ပြောကြားခဲ့တာပါ။တရုတ်ပြည်တွင်းစစ်အတွင်း1949ခုနှစ်မှာထိုင်ဝမ်ကတည်ကြားခွဲထွက်ပြီးတက်ကြွတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေရပ်တည်နေတာပါတရုတ်ကတော့ထိုင်ဝမ်ဟာသူတို့ရဲ့ပိုင်နက်တစ်ခုဖြစ်တယ်လို့ပြောပြီးတော့ပြန်လည်ပေါင်းစည်းရေးကိုလိုလားနေခဲ့ပါတယ်ဒီအတွက်အင်အားသုံးနိုင်တဲ့အလားအလာကိုလည်းဘယ်တော့မှပယ်မချခဲ့ပါဘူးဒါကြောင့်မစ္စတာထရမ့်သမ္မတရွေးကောက်ပွဲနိုင်ပြီးတဲ့နောက်ဒီဇင်ဘာလတုန်းကထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ကသမ္မတထရမ့်စီကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့တော့တရုတ်ဘက်ကအတော်လေးဒေါသထွက်ခဲ့ပါတယ်အမေရိကန်ကတရုတ်နဲ့တန်တမာဆက်ဆံရေးစခဲ့တဲ့1989ခုနှစ်ထဲကထားရှိတဲ့တရုတ်တနိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးခြင်းမှာကျင့်သုံးမယ်လို့သမ္မတထရမ့်ကပြောခဲ့တာကြောင့်လည်းတရုတ်ဘက်ကစိုးရိမ်စရာဖြစ်ခဲ့ပါတယ်။သမ္မတရှီရဲ့တောင်းဆိုချက်အရသမ္မတထရမ့်ကအမေရိကန်တို့ကျင့်သုံးနေတဲ့ One China Policy တရုတ်တနိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးသွားဖို့သဘောတူခဲ့တယ်လို့အင်ဂျီရောထုတ်ပြန်ချက်မှာဆိုထားပါတယ်။စာသားအရသမ္မတဟာတရုတ်သတ်မှတ်တဲ့တပီတော်မူထက်ကိုအမေရိကန်သတ်မှတ်တဲ့တရုတ်တနိုင်ငံမူကိုဆက်ပြီးတော့ဆွဲကင်သွားမယ်ဆိုတဲ့သဘောရောက်တယ်လို့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့မှအာရှဆိုင်ရာအကြီးတန်းသုတေသီလုပ်နေသူ Shangri-La Dialogue ကအလက်ဇန်ဒါနီးယယ်ကသုံးသပ်ပါတယ်။ဒါပေမဲ့ Trump အစိုးရအနေနဲ့ထိုင်ဝမ်နဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးတက်အောင်လှုပ်သွားမယ်ပုံရတယ်လို့လည်းသူကမြင်ပါတယ်
။ What I suspect is that Trump may seek to widen the non-official relationship with Taiwan.
ထရမ့်ကထိုင်ဝမ်နဲ့တရုတ်ဝင်မဟုတ်တဲ့ဆက်ဆံရေးကိုစီးစီးသာသာတိုးချဲ့အောင်တိုးချဲ့သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်တနိုင်ငံနဲ့ဆက်လက်ကင်ဆွဲရဲဆိုတာနဲ့ထိုင်ဝမ်အစွမ်းနဲ့ဆက်ဆံရေးအတွက်အချိန်ပေးစရာမလိုဘူးဆိုလို့ရမရောက်ပါဘူး
။ထိုင်ဝမ်သမ္မတဆိုင်နဲ့အမေရိကန်သမ္မတထရမ့်တို့ဆက်သွယ်စကားပြောပြီးတဲ့နောက်မှာထိုင်ဝမ်တရုတ်ဆက်ဆံရေးနဲ့ပတ်သက်လို့သတိထားဖို့သမ္မတကိုနိုင်ငံခြားရေးဌာနနဲ့နိုင်ငံတော်လုံခြုံရေးတာဝန်ရှိသူတွေကပြောကြားထားပုံရတယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်ဟာအမေရိကန်ရဲ့စီးပွားရေးကိုမတရားယူနေသူ၊ငွေကြေးတန်ဖိုးချပြီးကုန်သွယ်ရေးမှာအသာရအောင်လုပ်နေသူလို့သမ္မတထရမ့်ကပြင်းပြင်းထန်ထန်ပြောခဲ့တာရှိသလိုနိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တရုတ်ကိုအရေးယူမယ်လို့ပြောထားခဲ့တာပါ။ဒါပေမဲ့အခုတော့အမေရိကန်ကတရုတ်နဲ့ပြဿနာဖြစ်နေတာအကျိုးမရှိဘူးဆိုတာသဘောပေါက်သွားပုံရတယ်လို့အာရှရေးရာသုံးသပ်သူတချို့ကမြင်နေပါဗျ။အာရှရေးရာကျွမ်းကျင်သူအလက်ခန်ဒရိုရိုက်ကတော့နိုင်ငံခြားရေးဝန်ကြီးဟောင်းဟန်ရီကက်ဆင်ဂျာရဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်တဲ့အကြံပြုချက်တွေသမ္မတထရမ့်ကောင်းတဲ့ရောက်သွားပုံရတယ်လို့ပြောပါတယ်။ဒါပေမဲ့အပြောင်းလဲတွေထပ်ပြီးဖြစ်နိုင်သေးတာကိုလည်းအခုလို့သူကပြောပါတယ
်။ On the China front, I mean it's almost like overnight things have changed somewhat.But this is, you know, Trump world and
ဒီယုံနဲ့ပတ်သက်ရင်အပြောင်းလဲတွေဖြစ်သွားတာအများကြီးပါအခုကိစ္စကတော့ညာရင်းချင်းပြောင်းလဲသွားတယ်လို့ပါပဲဒါပေမဲ့ Trump ရဲ့ကဘာမှာတော့အပြောင်းလဲတွေကညာရင်းချင်းတော့မဟုတ်ပါဘူး နိုင်ပိုင်းအတွင်းမှာလည်းဖြစ်သွားနိုင်ပါတယ်
။ထိုင်ဝမ်သမ္မတဆိုင်အီဝမ်ဘက်ကတော့တရုတ်အမေရိကန်ဆက်ဆံရေးမှထိုင်ဝမ်ကအပေးအယူလုပ်စရာကိစ္စတစ်ခုမဖြစ်အောင်လို့အမေရိကန်နဲ့ဆက်ဆံရေးကိုတတိထားကင်တွယ်ပုံရတယ်လို့သုံးသပ်သူတချို့ကယုံကြည်နေကြပါတယ်။ဝါရှင်တန်အခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကအရှေ့အာရှဆိုင်ရာညွှန်ကြားရေးမှူး Alan Romberg ကတော့ထိုင်ဝမ်အစိုးရဟာအပေးအယူလုပ်ခံရတာမျိုးလည်းအဖြစ်မခံနိုင်သလိုတရုတ်အစိုးရကိုလည်းစိတ်မဆိုးစေချင်ဘူးလို့မြင်ပါတယ်။နိုင်ငံကြီးနှစ်ခုအင်အားပြိုင်မှုကြားထဲမရောက်အောင်တိတ်ပြီးတော့တတိထားလုပ်ပါလိမ့်မယ်လို့သူကပြောပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားဘာပြဿနာမှမဖြစ်စေတဲ့ချင်းကပ်မှုနဲ့နီးကပ်တဲ့ဆက်ဆံရေးကိုဆက်ပြီးတော့ထားရှိသွားမယ်လို့အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောပြီးတဲ့နောက်ထိုင်ဝမ်ရုံးကတောက်ချာနေကကြေညာချက်ထုတ်ပြန်ပါတယ်။အရှေ့အာရှဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်အစိုးရကတိတ်ကိုအရေးတကြီးထားတယ်ဆိုတာကိုထိုင်ဝမ်ဘက်ကနားလည်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုတရုတ်နဲ့အမေရိကန်ဆက်ဆံရေးပြေလည်သွားပြီလို့ယူဆရချိန်မှာအရှေ့နဲ့တောင်တရုတ်ပင်လယ်ထဲမှာတင်းမာမှုပြင်းထန်နေခြင်းလည်းဖြစ်ပါတယ်။တောက်ချာနေ့နေ့လယ်ပိုင်းမှာတော့သမ္မတထရမ့်ဟာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေးနဲ့အင်ဗျူတော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးဟာဒေတာရင်းတည်ငြိမ်အေဂျင်ရေးအတွက်အုံမြင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်ရှင
်။သောတာရှင်များရှင်မြန်မာနိုင်ငံမှာတန်းကနေကိုရန်တီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆိုင်မေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှာကိုစိုးရိမ်သူတွေလည်းရှိကြပါသည်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညတင်ဆက်မယ့်ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာသတင်းလာတွေကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုနှုန်းဟာအရင်နှစ်ခန့်တည်းစာရင်နှစ်ဆနီးပါးမြင့်တက်သွားတယ်လို့ပြည်ခဲ့တဲ့ရက်ပိုင်းတွင်ထုတ်ပြန်လိုက်တဲ့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Burma ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကရောဘလို့တုံ့ပြန်ပါသလဲဆက်ပြီးတော့နားဆင်ပါရှင်။2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84မှုရှိခဲ့ရာကနေ2016ခုနှစ်အတွင်းတိုင်းနယ်ပြည်နယ်10ခုအတွင်းလူခွင့်ရေးချိုးဖောက်မှုပေါင်း154မှုအထိရှိလာကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့အစီရင်ခံစာကဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာမြန်မာတပ်မတော်ဘက်ကကျူးလွန်မှုတွေပိုးပြီးများပြားကြောင်းလူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ Andy Burma ရဲ့စီမံအဖွဲ့ဝင်မတ်မွန်နေလီကပြောပါတယ်
ညာတော့အချင်းဒီစစ်တပ်ဖက်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်။အဲ့ဒီမှာမှဒီဒီလူရှင်ပေါ့နော်ဒီလူရှင်ကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်။ဆိုတော့ရှင်ရင်ချိန်တည်းမှလည်းကျမတို့ကောက်ခံတဲ့ဒီမှာဒီလက်လက်ကအဖွဲ့ကြီးပေါ့နော်ဒီချန်ပီယံမှာဆိုလို့ရှင်လည်းလက်လက်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်လက်ကအဖွဲ့ကြီးကနေချိုးဖောက်တဲ့ကိစ္စတွေကတော့အချို့တိတ်တွေပေါ့နော်အဲ့လိုမျိုးတွေ့ရပါတယ်။
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာသူတို့လိုချင်တဲ့ဒီမိုကရေစီအစိုးရလို့ပြောလို့ရပေမယ့်အဟန့်အတားတွေအများကြီးရှိနေတဲ့အပေါ်မှာလူခွင့်ရေးခြေနေတိုးတက်လာအောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့မတ်မွန်နေလီကပြောပါရယ်။ Andy Burma ရဲ့အစင်ခန်းစားပါအချက်တွေကိုအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကလည်းလေ့လာနေကြောင်းအတွေ့အမှုအစ်စ်မြိုင်ကပြောပါရယ်။ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေပိုးပြီးများလာတဲ့အချက်ကိုတော့သူတို့လက်ခံကြောင်းနဲ့လူမှုရေးနဲ့မူရစေဝါပြဿနာတွေနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကိစ္စတွေဟာအဓိကအကြောင်းအရာတွေဖြစ်တယ်လို့သူကအခုလိုသုံးသပ်ပါတယ်
။လူမှုရေးနဲ့လူတွေရဲ့နေထိုင်မှုပုံစံတွေကလည်းတော်တော်လေးပြောင်းလာတဲ့အခါကျတော့အဲ့ဒီမှာလည်းလူမှုရေးဆိုင်ရာပြဿနာတွေကတော်တော်လေးပဲများလာတာရှိတယ်။နောက်မူရစေဝါပိုင်းဆိုင်ရာလည်းများလာတဲ့အတွက်ဒီမှာလည်းကျွန်တော်တို့လူခွင့်နဲ့ပတ်သက်လို့ဖြိုက်မှုတွေကလည်းများလာတယ်။နောက်ကျွန်တော်တို့တိုင်းနာဒေသတွေမှာလည်းတချို့ဒေသတွေမှာ တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်တဲ့အတွက်ဒီတိုက်ပွဲဖြစ်တဲ့နေမီတွေပฏิပက္ခဖြစ်တဲ့နေမီတွေကတော့သူ့ရဲ့သဘောတဘာဝအရာကိုကသူ့ခွင့်ရေးထိတဲ့မှုတွေဖြစ်တတ်တဲ့သဘောအတော့ရှိပါတယ်ဆိုတော့ခုနပြောလို့များလာတဲ့ဆိုတော့ဟိုအနေထားကတော့အကြောင်းလည်းမျိုးကြောင့်ဒါပို့ပြီးတော့ရင်သုံးတမ်းမယ်ဆိုတော့အဲ့ဒါသဘာဝကျတယ်လို့ကျွန်တော်မြင်ပါတယ်
တဖက်မှာလည်း NLD အစိုးရလက်ထက်ပွင့်လင်းမြင်သာမှုရှိလာတဲ့အတွက်အာဏာပိုင်တွေဘက်ကလူ့ခွင့်ရေးချိုးဖောက်မှုတွေလက်စားမှုတွေကိုလူမှုကွန်ရက်သတင်းမီဒီယာတွေကနေတဆင့်ထုတ်ဖော်တင်ပြခွင့်ရခဲ့တယ်လို့ကရင်လူ့ခွင့်ရေးအဖွဲ့တာဝန်ရှိသူတဦးကလည်းပြောပါတယ်။ NT ဘာမကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့စစ်ဘေးဒုက္ခသည်တွေအပေါ်လူသားချင်းစာနာတဲ့အကူအညီတွေတားဆီးခံရမှုလူ့ခွင့်ရေးချိုးဖောက်သူတွေကိုအပြစ်ပေးအရေးယူတာမျိုးမရှိတာဖိနှိပ်တဲ့ဥပဒေပုံမှန်တွေဆက်ပြီးတည်ရှိနေတာတွေကိုအဓိကဝေဖန်ထောက်ပြထားပါတယ်။ဒီအတော့တွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေပေါ်လုံခြုံရေးတပ်တွေဘက်ကနှင်းပန်းနှိပ်စက်မှုတွေတပ်ဖြတ်မှုတွေစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာတစ်စောင်လည်းပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အဲ့ဒီအစီရင်ခံစာမှာပါတဲ့ဆွဆွဲချက်တွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကတဆင့်စစ်ဆေးနေကြောင်းနဲ့ကျူးလွန်ကြောင်းတွေ့ရှိပါကအရေးယူမှာဖြစ်တယ်လို့ကုလသမဂ္ဂကတုံ့ပြန်ပြောဆိုထားပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်တိုင်းမြန်မာနေဆက်ကဒုက္ခသည်တွေနေရရင်ပြန်တဲ့အခါမှာအစီအစဉ်တကြဖြစ်အောင်ရည်ရွယ်တဲ့အနေနဲ့ကရင်ဒုက္ခသည်ကော်မတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ပူးပေါင်းပြီးတော့ကော်မတီတရဲ့ဖွဲ့စည်းလိုက်ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကဆက်ပြီးပြောပြပါမယ်။တိုင်းမြန်မာ
နေဆက်တခြားဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံတွင်းပြန်လည်အခြေကျတဲ့အခါအစီအစဉ်တကြဖြစ်အောင်ကြိုတင်ပြင်ဆင်တဲ့အနေနဲ့ကရင်ဒုက္ခသည်ကော်မတီ KRC နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပူးပေါင်းပြီးတော့ Committee for Refugee Return CRR ဆိုတဲ့ဒုက္ခသည်နေရပြန်ရေးအတွက်ကော်မတီကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ကုသဘောနဲ့ကိုမြန်မာနိုင်ငံတွင်းပြန်ပြီးအခြေကျနေထိုင်ကြတဲ့ဒုက္ခသည်တွေအနေနဲ့နေရထိုင်ခြင်းအဆင်မပြေမှုတွေရှိနေချိန်မှာပဲ DCRR ကော်မတီအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။အခုဖွဲ့စည်းလိုက်တဲ့ CRR ဒုက္ခသည်နေရပြန်ရေးကော်မတီအဖွဲ့နဲ့ပတ်သက်ပြီးတော့ CRR ကော်မတီအဖွဲ့ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့စောရောဘတ်ထွေကအခုလိုပြောပါရစေ။အဲ
ဒီလိုဖွဲ့စည်းထားတဲ့ဒီကော်မတီအရည်ရွယ်ချက်တွေကတော့ဒီလိုဒုက္ခသည်ပြန်သွားလို့ရှိရင်တော့အပြည့်ရှိလက်ရှိအနေနဲ့ဘယ်လိုအားလုံးအစ်ပြေဖို့ကတော့ကော်မတီပြန်လို့ဖွဲ့ထားတယ်လေ။အားလုံးရဲ့ဘက်ကကော်မတီနဲ့ဆက်နေရ။လာမယ်စစ်တေးရမှာကျွန်တော်အဲ့ဒီဒုတိယကျင်းနဲ့ကျွန်တော်ထိုင်ရတော့စီဝေဆုံးဖြတ်တာတွေလည်းရှိမယ်ဒါတွေလုပ်ရမယ်ဆိုတော့ကျွန်တော်တို့ကတော့မထင်မြင်ချင်မှာကျွန်တော်တို့ကလည်းစီဝေဆိုင်ကပရိုဂရမ်ပဲ
အခုလိုလောဆယ်ကိုသဘောနဲ့ကိုမြန်မာနိုင်ငံကိုပြန်ပြီးအခြေချနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်ဒုက္ခသည်စခန်းတွေမှာအမြင့်စင်းသွားပေးဖို့အတွက်ရုံးတွေဖွင့်လှစ်ပေးထားပါတယ်ဒါပေမဲ့ဒီအစီအစဉ်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့IOM ထိုင်းနိုင်ငံအစိုးရနဲ့မြန်မာအစိုးရတို့ပူးပေါင်းလှုပ်ဆောင်မှုတွေသာဖြစ်ပြီးကရင်ဒုက္ခသည်ကော်မတီနဲ့ပူးပေါင်းဆောင်ရွက်တာမျိုးမရှိပါဘူး။ဒါနဲ့ပတ်သက်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော်ရောဘတ်ထွေကအခုလိုပြောပါဗျ
။သူစပေါ်နေတဲ့ပြန်ကြည့်တော့သူတို့ကအဲဒီ UNHCR နဲ့သူတို့ကဒါနဲ့သူတို့ဆက်တည်တာပဲ။ကျွန်တော်တို့စခန်းကော်မတီနဲ့ကျွန်တော်တို့ KSC နဲ့သူတို့ကဆက်ဆွဲတာမရှိဘူး။ဒါနဲ့အဲဒီ UNHCR ကလည်းသူတို့နာမည်ကြီးပါလေ။That's very nice. I mean, if you have to go in one way or another. And then at the Aguas, Canada, Massachusetts, that's a good corner, VRC, Long Care Repetition, and Centro de Cura, through 10 corners, Kuma, so it's just a long way, and the VRC, off the internet, we are going to move there. So, the machine, through any, yeah, if you have to resolve it all, I'm going to see that, the European, and then you're going to see that,
မြန်မာနိုင်ငံအတွင်းကိုယ်သဘောနဲ့ကိုပြန်ပြီးအခြေကျနေထိုင်ကြတဲ့ဒုက္ခသည်ပထမဦးဆုံးအတုပ်ကို2016ခုနှစ်အောက်တိုဘာလအတွင်းမှာပြန်လည်ပို့ဆောင်ခဲ့တာဖြစ်ပါတယ်။လူဦးရေ56ဦးပါဝင်တဲ့အဲ့ဒီပထမဦးဆုံးပြန်ပို့လိုက်တဲ့ဒုက္ခသည်တွေရဲ့နေရေးထိုင်ရေးနဲ့စားဝတ်နေရေးတွေကိုမြန်မာအစိုးရနဲ့ UNHCR တို့ကယာယီထောက်ပံ့ကူညီပေးမှုတွေလုံဆောင်နေပေမဲ့နေရထိုင်ခြင်းနဲ့ပတ်သက်လို့ကတော့အဆင်မပြေမှုတွေအတော်လေးရှိနေတယ်ဆိုပြီးရန်ကုန်မှာပြန်ပြီးအခြေကျကြတဲ့ဒုက္ခသည်တွေကပြောပါရယ် ပြည်တွင်းစစ်ကြောင့်အိမ်နင်းချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြပြီးတော့သူတို့အများစုဟာဒုက္ခသည်စခန်းတွေမှာနေထိုင်လာကြတာနှစ်ပေါင်း30နီးပါးရှိကြပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာတရားဝင်ဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်ဥယျာဉ်တသိန်းကျော်ရှိတယ်လို့ UNHCR ဆရာကထုတ်ပြန်ထားတဲ့စင်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ဒုက္ခသည်တွေနေရရင်ပြန်ဖို့အတွက်ပြင်ဆင်လှုပ်ဆောင်မှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်လိုတတိယနိုင်ငံတွေမှာအခြေကျနေထိုင်ဖို့လျှောက်ထားကြတဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းမကြခင်ကအမေရိကန်သမ္မတအသစ်ဒေါ်နယ်ထရမ့်ရဲ့ဒုက္ခသည်ခေါ်ယူရေးနဲ့လူဝင်မှုကြီးကြရေးဆိုင်ရာအမိန့်ထုတ်ပြန်ချက်တွေကြောင့်စိုးရိမ်မှုတွေဖြစ်ရတယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော်ရောဘတ်ထွေးကပြောပါတယ်
။ဟဲ့ဒီကတော့အခုလောလောဆယ်သမ္မတအသစ်တဲ့ဆက်ဆံသူတွေပြစ်ထားတာပါရှိတယ်။ဘလောဇေဖာမဲလူရတော့အခုတော့ရဆိုင်နေသေးတယ်။ဆောက်ရအောင်မယ်။တလားလားလားလားသာပြီးမှသူရတော့ခွင့်ပေး
။တမရထရမ့်ရဲ့အမေအရအမေရိကန်နိုင်ငံကဒုက္ခသည်တွေလက်ခံတာကိုရက်ပေါင်း120ဆိုင်းငံ့ထားပြီးအီရတ်၊အီရန်၊ဆီးရီးယား၊ဆိုမာလီယား၊ဆူဒန်၊လေးဗျားနဲ့ယီမင်နိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝင်ခွင့်မပေးဖို့ရက်ပေါင်း90ပိတ်ပင်ထားပါတယ်ရှင်
။ရှားဖောင်ပြပြသွားတာပါ။အခုလိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအကြောင်းကြားရပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်မှာမြန်မာရွှေပြောင်းအလုသမားတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုတဆက်တည်းပြောပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာရွှေပြောင်းအလုသမား10ဦးကိုကုံစင်းတွေနဲ့ရောဖွဲ့ပြီးတော့တင်ဆောင်လာတဲ့ထိုင်းမျိုးသမီးတဦးမောင်းလာတဲ့ကားတစ်စီးကို February 9ရက်နေ့ကမဲဆောက်မြို့အထက်မှာထိုင်းအာဏာပိုင်တွေကစစ်ဆေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့VOA မြန်မာပိုင်းသတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာရွှေပြောင်းလူသမား10ဦးဟာထိုင်းနိုင်ငံအတွင်းပိုင်းမှာလှုပ်လှုပ်ကင်ဖို့အတွက်ကုန်စည်တွေတင်ဆောင်လာတဲ့ကားထဲမှာခိုးဝဲပြီးလိုက်ပါလာခဲ့တာပါ။မဲဆောက်မြို့ကအထွက်စစ်ဆေးရေးဂိတ်တစ်ခုမှာတော့အာဏာပိုင်တွေကဝိရစေဝါစစ်ဆေးမှုတွေလှုပ်ဆောင်ရင်းနဲ့လူကုန်ကူးခံရသူမြန်မာနိုင်ငံသား10ဦးကိုဖမ်းဆီးမိခဲ့ပါတယ်။အဲ့ဒီကားကိုတော့ထိုင်းအမျိုးသမီးတဦးကမောင်းနှင်လာခဲ့တာဖြစ်ပြီးလူပွဲစားတွေကတဦးကိုဗန့်ငွေ3000ပေးလို့တဲဆောင်ပေးခဲ့တာဆိုပြီးကာမောင်သမားအမျိုးသမီးကထွက်ဆိုခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးကပြောပြပါတယ်
။တယောက်က3000လုံးနဲ့ပဲရတယ်တဲ့အဲ့လိုမျိုးထွက်ဆိုထားတယ်။ဟိုကအစည်းအဝေးရောင်းနဲ့ပုံစံကားမျိုးလို့လုပ်ပြီးတော့တင်လာတာ။မိန်းကလေးနှစ်ယောက်ပါတယ်ဆိုတော့ရဲနဲ့တွေ့တဲ့အခါကျတော့ဘလောက်လူတက်တေတွေမိနေပြီးတဲ့အခါလိန်ဦးပါလားဆိုတဲ့သဘောမျိုးနဲ့အဲသူကဝန်ခံတယ်ဒါပေမဲ့လို့သူကလူတယောက်ကနေခိုင်းလို့သူကနေပြီးခေါ်လာတဲ့ဆိုတော့တယောက်ကို3000လုံးလဲပေါ့နော်ခေါ်လာတဲ့ဆိုတော့သဘောမျိုးနဲ့သူကဆက်ဆူထားတယ်ရှင်ထားတဲ့ကားမှာဆိုတော့မူရစီဝါတော့မဖြစ်နိုင်ဒါပေမဲ့တည်ရလို့ပဲနေလဲတည်ရလို့ပြောတော့မပြောဘူးပေါ့နော်တည်ရတဲ့လူတွေအဲတော့တည်ပေးတဲ့လူတွေကြီးခိုင်မှဆိုးလို့ပေါ့အဲသူတို့ဘက်ကနေတည်ပိုးတဲ့လူကယ်ဖွဲ့ထားပြီးတော့ကယ်ဝဲထားပြီးတော့သူကဒီကားမှာပါနိုင်တယ်ဆိုတာကိုအတီးရွက်တွေတင်ထားတဲ့ကားကိုမြင်သေးပါရဲ့တော့
လက်ရှိမှာတော့လူတွေကိုတဲဆောင်လာတဲ့အမျိုးသမီးကိုတရားမဝင်လူတဲဆောင်မှုနဲ့တရားဆွဲဆိုထားပြီးသူကတဆင့်လူကုန်ကူးခဲ့သူတွေကိုဆက်လက်စုံစမ်းနေတယ်လို့သိရပါတယ်။အရင်တုန်းကတော့အခုလိုမျိုးကုန်စင်တင်တဲ့ကားတွေပေါ်မှာရှေ့ပြောင်းလို့သမားတွေကိုတင်ဆောင်လာတာတွေ၊ဘဏ်ကောက်ကိုတက်မဲ့ကားကြီးတွေရဲ့အတွင်ပိုင်းပစ္စည်းတွေကြားထဲမှာလူတွေတဲဆောင်လာတာတွေဟာထိုင်းနယ်စပ်မှာမကြာခဏဖြစ်လေရှိပေမဲ့ထိုင်းအစ်စ်ဆိုရတက်လာပြီးတဲ့နောက်မှာတော့လူကုန်ကူးမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေလုပ်ခဲ့တာပါ။လူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့အာဏာပိုင်တွေကိုပါအရေးယူတာတွေကိုလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ပင်လယ်စာလုပ်ငန်းတွေနဲ့ငါးဖက်လုပ်ငန်းတွေမှာမြန်မာလူသမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတရားသတိအနှိမ့်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလူသမား3သန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့တရား2စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ VOA မြန်မာပိုင်းစနေနေ့နက်ခင်းအစီအစဉ်ကိုရေဒီယိုအချိန်နဲ့တပြေးညီ Facebook မှာလည်းဓာတ်ရိုက်တင်ဆက်နေပါတယ်။နားဆင်နေကြသူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမှာကတော
့ In the days when I went to law school my entering class at Harvard was over 500
ဒါကတော့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုံးလင်းပါပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအာပေါ်မပြတ်မက်နနာချန်ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာပြည်ထနာပြည်လဲစေဖို့အတွက်အပြောင်းလဲတွေလိုအပ်တဲ့အကြောင်းအကဲခတ်တွေသုံးသပ်ဆိုတဲ့ခေါင်းစဉ်နဲ့ VOA သတင်းတောက် Steve Miller ရဲ့သတင်းလွှာကိုဥစွာတင်ပြရမယ်ဆိုရင် RAN Corporation ကအကြီးတန်းနိုင်ငံရေးသိပ္ပံပညာရှင် Jonah Blank ကဘင်္ဂလားဒေ့ရှ်မြန်မာအစိုးရနှစ်ရက်စလုံးအနေနဲ့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေသတင်းတောက်တွေကိုရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားခွင့်ပေးတာမျိုးနိုင်ငံတကာကတင်ပြနေတဲ့လူခွင့်ရေးအလွဲသုံးစားပြုမှုတွေကိုရပ်ဆိုင်ဖို့လိုအပ်တာမျိုးလိုအပြောင်းလဲတွေလုပ်ဖို့လိုအပ်တယ်ဆိုပြီးသုံးသပ်ထားတာနဲ့ဆောင်းပါးကိုအစားချီထားပါတယ်။ Asian Maritime Transparency Initiative ရဲ့ Director Greg Pauling ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်အနေနဲ့ဒီကိစ္စကိုမှန်မှန်ကန်ကန်ကြိုင်တွယ်ပြီးတော့အစိုးရကခွင့်ပြုထားတဲ့ခွဲခြားဆက်ဆံမှုမူဝါဒတွေကိုမယုံသိမ့်ဘူးဆိုရင်ပြီးတော့စစ်တပ်ရဲ့လက်ရှိချင်းကပ်ပုံတွေကိုပြောင်းလဲဖို့ဖိအားမပေးဘူးဆိုရင်တော့ဒီပြဿနာပြေလည်နိုင်စရာမရှိဘူးလို့သုံးသပ်ထားပါတယ်။ Stratfor အရှိတောင်အာရှသုံးသပ်သူ Ivan Rees ကတော့မြန်မာနိုင်ငံရဲ့နိုင်ငံသားလူမျိုးစုတစ်ခုဖြစ်နေနိုင်ငံသားတွေဖြစ်အတိမတ်ပြုခံကျင်ကြတဲ့မွတ်စလင်ရိုဟင်ဂျာတွေကိုနိုင်ငံအတွက်ချင်းချမှုတရက်အဖြစ်ဗုဒ္ဓဘာသာရခိုင်လူမျိုးတွေအပါအဝင်လူပြင်းကြိုက်ဗုဒ္ဓဘာသာဝင်တွေနိုင်ငံရေးလှုပ်ရှားသူတွေနဲ့စစ်တပ်တို့ကမြင်နေကြတဲ့အတွက်မွတ်စလင်ရိုဟင်ဂျာတွေကိုဆန့်ကျင်နေကြတယ်လို့ဆိုထားပါဗျ။ဒါကြောင့်ဒီပြဿနာဖြစ်ရှင်းရေးမှာအရက်ဖက်စစ်ဖက်နှစ်ဖက်စလုံးကလူမျိုးရေးဘာသာရေးမတူကွဲပြားမှုတွေကိုစစ်ဆက်ညှိနှိုင်းဖို့ရလိုအပ်တယ်လို့ထောက်ပြထားပါဗျ။မြမရေးသုံးသက်သူဟန်တာမတ်စတန်ကတော့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာတရားဥပဒေစိုးမိုးရေးအမှန်တကယ်ထူထောင်နိုင်ဖို့လိုအပ်တယ်လို့ပြောဆိုထားပါဗျ။ဒီလိုသုံးသပ်မှုတွေရဲ့အဆုံးမှာတော့အခုလိုဆွဆွဲချက်တွေကိုလေးနက်ထားပေမဲ့စုံစမ်းစစ်ဆေးမှုအသစ်တရမစတင်ခင်ခိုင်မာတဲ့အထောက်အထားတွေလိုအပ်တယ်လို့မြမအစိုးရဘက်ကတုံ့ပြန်ချက်နဲ့စောင်းမအုပ်ညှိကုံချုပ်ထားပါတယ်ရှင်။အခုဆက်လက်တင်ပြပေးချင်တာကတော့ရိုဟင်ဂျာတောင်းကျမ်းသူများကိုယ်ပြတနာကိုဖန်တီးတဲ့မြမနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Internet စာမျက်နှာမှာစောင်းမရှင်အဖာရူပါဘတ်တာချာကြီးရေးသားထားတာကိုဆက်ပြီးတော့တင်ပြချင်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာရေးအတွက်လှုပ်ရှားနေတဲ့ Haraka L Yakin အဖွဲ့ဟာရမုံငွေကောင်းကောင်းတင်နန်းကောင်းကောင်းရရှိထားသလိုတာလီဘန်လိုတခြားတောင်းချမ်းသူအဖွဲ့တချို့နဲ့လည်းဆက်သွယ်မှုရှိနေတဲ့အကြောင်းနိုင်ငံတကာပဋိပက္ခဖြည့်ရှင်ရေးအဖွဲ့ ICG ရဲ့မကြာသေးခင်ကအစီရင်ခံစာကိုကိုးကားပြီးတော့အစကြီးရေးသားထားပါတယ်။ရခိုင်ပြည်နယ်တွင်2016အောက်တိုဘာလမှာဖြစ်ခဲ့တဲ့တိုက်ခိုက်မှု2ခုရဲ့နောက်ကွယ်မှာလည်းဒီအဖွဲ့ပါဝင်ခဲ့ပြီးတော့အွန်လိုင်းပေါ်ကနေလည်းသူတို့အဖွဲ့နဲ့ပတ်သက်ပြီးတော့ဝါဒဖြန့်ချီတဲ့ဗီဒီယိုတချို့ကိုထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။အတိတ်မှာတော့လည်းရိုဟင်ဂျာတောင်းချမ်းသူအဖွဲ့တွေရှိခဲ့ပြီးမူဂျာဟေဒင်တပုံအဖွဲ့လိုတချို့အဖွဲ့တွေကမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကပေါ်ပေါက်ခဲ့ဘူးပေမဲ့မြန်မာစစ်တပ်ရဲ့ခြေမုံမှုခံခဲ့ရတယ်လို့လည်းရေးသားထားတာပါ။1980နဲ့90ပြည့်လွန်နှစ်တွေမှာရှိခဲ့ဘူးတဲ့ရိုဟင်ဂျာသွေးစစ်ညီညွတ်ရေးအဖွဲ့ RS ဆိုလိုပဲအခုအဖွဲ့ဟာလည်းဒေသခံတွေရဲ့ထောက်ခံမှုကိုရရှိခဲ့ပြီးတော့ထူးထူးခြားခြားထောက်ခံမှုရခဲ့တာကတော့ရခိုင်ပြည်နယ်မှာ2012ခုနှစ်ကလူမှုအတိုင်းဝိုင်းကြားပဋိပက္ခတွေကြောင့်ဖြစ်တယ်လို့ဆိုထားပါဗျ။ဒါကြောင့်လည်းမြန်မာအစိုးရအနေနဲ့အောက်တိုဘာလတည်းမောင်ရောမှာကြုံခဲ့ရတဲ့တိုက်ခိုက်မှုတွေဟာရေရိုပြဿနာအဖြစ်မမြင်ဘူး။ဒေသခံတွေအပေါ်လူခွင့်ချိုးဖောက်မှုတွေဟာအစိုးရအုပ်စုကိုအားဖြည့်ရန်ရောက်တယ်လို့လည်းသတိပေးထားပါဗျ။မကောင်းဆိုးဝါးတကောင်ကိုမဖန်တီးမိစေဖို့အစိုးရနဲ့စစ်တပ်အနေနဲ့အထူးသတိထားပြီးတော့ကင်တွယ်ဖို့ဒေသခံတွေအပေါ်မှာလည်းကောင်းကောင်းမွန်မွန်ပြုမှုဆက်ဆံဖို့ဟာအရေးကြီးတယ်လို့အဆုံးသတ်ထားတဲ့စောင်းမအိုတော့ thediplomat.com မှာဖတ်ရှုနိုင်ပါရှင်။
မနနာချမ်းပြောပြသွားတာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကဆက်ပြီးတော့တင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G Living ကLIVE live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND hand ကလေ TO2 ကမှာ MOUTH mouth ကပါဇာဆိုတော့စပိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်ဒီသုံးဆင့်သက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကြတဲလွန်းလာတို့နောက်ထမင်းတတဘဲတော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခက်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါဇက်ထဲတန်းထရမယ့်အခြေအနေမျိုးမူ hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူး၊ကြက်တဲလာတယ်လို့ထိပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The Browns have 3 kids.The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VO မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့အမျိုးသမီးကဏ္ဍကိုဆက်လက်ပြီးထုတ်လွှင့်ပါပါ။အမေရိကန်နိုင်ငံတော်တရားရုံးချုပ်မှတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေအနက်3ဦးသာအမျိုးသမီးတရားသူကြီးတွေဖြစ်ကြပြီးအဲ့ဒီထဲမှာ Ruth Bader Ginsburg လည်းတဦးအပါဝင်ဖြစ်ပါတယ်။အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုအတွက်ဥပဒေတွေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းကြသူတွေထဲမှာသူဟာထင်ရှားသူတဦးဖြစ်ပါတယ်။မတားသေးမီကအထင်ကရစတန်ဖို့ဒ်တက္ကသိုလ်မှာသူ့ဘဝတာကြိုးပမ်းခဲ့တဲ့အကြောင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
Now, Ruth Bader Ginsburg's greatest challenge lies ahead, a challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century.Most of us know that the inscription
Ruth Bader Ginsburg နဲ့ဆင်မှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြက်စိတ်စေတနာကောင်းပြီးကိုကျင်းစာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာ American သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အားစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားရုံးချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကပီးထူထားပါရယ်။နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကပီးထူထားပါရယ်။ Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါရယ်
။အဲဒါကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ဖိုစင်သမ္မတ Clinton ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲမှာRuth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစင်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး9ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတူသာရှိခဲ့ပြီး ရူ့ဘေဒဂင်းစ်ဘတ်ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာနယူးယောက်မြို့ဘရုကလင်မှာ1993ခုကမွေးဖွားခဲ့ပြီးခုဆိုအသက်83နှစ်ရှိပါပြီ။သူဟာအထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Cornell, Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဘ ਹੁ အစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမ္မတကလင်တန်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီးဂင်းစ်ဘတ်ကလေးနဲ့ကြားမဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးရူ့ဘေဒဂင်းစ်ဘတ်ဟာဖေဗရူလာ6ရက်နေ့ကအထင်ကြီးစတန်ဖို့ဒ်တက္ကသိုလ်မှာအထူးပဲရှိတဲ့ဘွားဆိုတဲ့ကောင်းကြီးနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီအစီအစဉ်မှာကောက်နှုတ်တင်ပြလိုပါတယ်။အထူးပဲရှိတဲ့ဘွားဆိုတဲ့စာသားအပေါ်သူ့ရဲ့ခံယူချက်နဲ့ပတ်သက်လို
့ To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတခုခုလုပ်ပေးခြင်းပါပဲ။ကျမဥပဒေကျောင်းသားတွေကိုတခါတရံမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေအလုပ်ကိုအသက်မွေးဝန်းကျောင်းတခုအတွက်ပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရာရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်နေဆိုရင်တော့ကိုယ့်အတွက်သာမဟုတ်ဘဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်သင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ်တော့ဘွားပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘဝအ내အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စဉ်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school, my entering class at Harvard was over 500 students.Only 9 were women.
ကျမဥပဒေကျောင်းတက်တုန်းကနဲ့ Harvard တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါလေ။အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေတွေမလိုချင်ဘူး။အမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါလေ။အဲ့ဒီတော့အမျိုးသားတွေကရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲဘယ်နှစ်ယောက်ကကိုထင်ထားတယ်မဖြစ်ကြတယ်လဲလို့ကျမပြန်မေးခဲ့ပါတယ်ဒီလိုမျိုးမိကွန်းတွေကအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တခုမှပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တယ်3-4နာရီကြာစာမွေးဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအချိန်လေးကိုကြည်ကြည်နက်နက်နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမီးခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်ပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်မြို့သမီးရေးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာမြို့သမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်အပြောင်းလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တောင်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အလုံးနီးပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်လဲဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding dayIn every good marriage, she counsels.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်မပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေ မကြားကြည်အောင်ဆောင်နေဖို့ပါပဲကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်ကျမရဲ့56နှစ်တန်းအင်တောင်ရေးတက်တန်းတစ်လျှောက်မှာသမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနပ်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years, 1954 to 1956.
ကျွန်မခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျွန်မအတွက်တိတ်ကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မမာတီကအိုကဟိုမာမှာအမြောက်တရင်မှာသွားထတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်။1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နှစ်ဥပဒေကြောင်းစတက်ဖို့ကလေးတစ်ဖက်နဲ့တက်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မဖခင်ပေးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်အတွက်အရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခုလိုအမျှော်မြင်ကြီးမှုနဲ့ဇွဲလုံးလမလျှော့ကြိုးပမ်းမှုကြောင့်လဲ Ruth Bader Ginsburg ဟာနိုင်ငံတော်တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေနဲ့တူဖြစ်ပြီးအမျိုးသမီးများဒန်းတူအခွင့်အရေးရှေ့ဆောင်အဖြစ်သမိုင်းတင်ခံရပြီဖြစ်ပါတယ်။တက်တတာတာဝန်ထမ်းဆောင်ရမယ်ဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးကနေအသက်83နှစ်အရွယ်ရှိပြီဖြစ်တဲ့တရားသူကြီးဂင်းစဘတ်ကတော့သူတာဝန်ချီအောင်ထမ်းဆောင်နိုင်ပြီတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မကြာခဏဖြေကြားခဲ့ပါကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့မြို့သူများခန္ဓာကိုညီကုန်းချုပ်အပ်ပါလေရှင
်ဒါကတော့ဒေါ်လာလတန်းတင်ဆက်သွားတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်တင်ပြနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပါပါရှင
်တမီတားရဲ့တကလေးပုံတစ်ပုံလောက်သိငယ်တဲ့နာနိုကားကလေးတွေနဲ့ကားပြိုင်ပွဲကျင်းပမယ်အကြောင်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်မယ်အိုဟိုင်ယိုတက္ကသိုလ်အသင်းကသမခဒေါက်တာဆောဝေလှကိုမင်းမြန်ပြီးတင်ပြပေးပါရစေ
။ဒီနာနိုကားပြိုင်ပွဲကတဘာဝမှာပထမဦးဆုံးပြုလုပ်တဲ့ပြိုင်ပွဲဖြစ်ပါတယ်။ပြိုင်ရမယ့်သူကစီကန်းနေရပါလဲဆိုတော့ဒီနာနိုကားပေါ့နော်။နာနိုဆိုတာကတော့ငယ်ငယ်လေးပေါ့ခင်ဗျာ။စပေါင်းတကယ်လေးတော့ငယ်တာပေါ့တမီတာတဲ့။အဲ့တော့ဒီနာနိုကားရဲ့ size ကဘလောက်လောက်ရှိမလဲဆိုတော့1 nanometer to 4 nanometer အရွယ်ပေါ့ခင်ဗျာငယ်ငယ်လေးတွေပါအဲ့ဒီကားကဘလောက်ငယ်လဲဆိုရင်ဇပင်တစ်ချောင်းနှုတ်လိုက်ပြီးတော့အဲ့ဇပင်လေးကိုဖြတ်လိုက်လို့ရှိရင်ထိတ်လေးမှတွေ့မယ် area လေးမှာကျွန်တော်တို့ကားအစင်းပေါင်း2သန်းကနေပြီးတော့10သန်းလောက်ထိအဲ့ဒီမှာကားပါကင်လုပ်လို့ရတယ်အဲ့လောက်ထိအရွယ်စားငယ်ပါတယ်ဒီနာနိုကားတွေက molecule တွေနဲ့စောက်ထားတာဖြစ်ပါတယ်ဒါပထမအဆုံးရှင်ပြိုင်ပွဲဖြစ်ပြီးတော့ပြင်သစ်နိုင်ငံဒူလူးစ်မြို့မှာနာနိုကားပြိုင်ပွဲကိုကျင်းပမှာဖြစ်ပါတယ
်ဘယ်နှစ်လောက်မှာပြိုင်ပွဲကျင်းပဖို့အစီအစဉ်ထားပါလဲဆရာ
ပြိုင်ပွဲကျင်းပဖို့နေ့ရက်က April လ28နဲ့29ပါ2018ခုနှစ်
ဟုတ်ကဲ့ပါဆရာပုံမှန်ကကားပြိုင်ပွဲဆိုမျက်စိနဲ့ကားတွေမြင်တယ်လူတွေကဘေးမှာအားပေးတယ်ကားတွေကပြိုင်ကြတယ်ပေါ့နော်ကွင်းထဲမှာဆိုတော့အခုဟာနာနိုဆရာပြောသလိုဆန်ပင်တပင်ရဲ့ထိပ်က area ဒီမှာတော့မှကားအစင်ပေါင်း2သန်းလောက်ရပ်ထားလို့ရတယ်ဆိုတော့ဒီလောက်သေးငယ်တဲ့ကားလေးတွေကိုပြိုင်ပွဲလုပ်တာကိုဒီအများမြင်အောင်ပေါ့နော်ဆရာနည်းနည်းလေးပြောပြပေးပါလားဘယ်လိုမျိုးကျင်းပတယ်ဆိုတာလေ
ဆိုကားတွေကအရန်ငယ်လုံးအတွက်အတွက်ကြောင့်ကျွန်တော်တို့သာမန်မျက်စိနဲ့ကြည့်လို့မမြင်ရပါဘူးသမားမိုက်ခရိုစကုပ်နဲ့ပတ်ကြည့်လို့လည်းအနုကြည့်မှန်မြောက်ပေါ့နော်အဲ့ဒါမျိုးနဲ့ကြည့်လို့လည်းမမြင်ရဘူးသူကဒီထက်လည်းပိုငယ်တယ်အဲ့တော့သူ့ကို scanning tunneling microscope လို့ခေါ်တဲ့တကယ်တော့ specialized လုပ်ထားတဲ့ instrument နဲ့က ကြည့်မှမြင်ရပါတယ်အဲ့ဒီလိုကြည့်တဲ့ခါကျတော့ကျွန်တော်တို့ကွန်ပျူတာထဲမှာပြန်ပြီးတော့အဲ့ဒီပုံကိုပြန်ဖော်တယ်ပေါ့ခင်ဗျာကွန်ပျူတာထဲမှာဘာကိုမြင်ရမလဲဆိုအဲ့နာနိုကားလေးကိုအစဒဂရီလောက်ချဲ့လိုက်ပြီးတော့ပြန်ကြည့်လို့ရပါတယ်ကွန်ပျူတာစကရင်ထဲမှာမောင်းတာကလည်းကျွန်တော်တို့ဒီမှာစီကန်းရှိပါတယ်ဒီနာနိုကားတွေကိုကျွန်တော်တို့မောင်းတဲ့ခါကျတော့လက်စစ်တပ်နဲ့မောင်းရမှာဖြစ်ပါတယ်အဲ့လက်စစ်တပ်ကလည်း scanning tunneling microscope လို့ခေါ်တယ်ကျွန်တော်တို့အတူကော FTM လို့ခေါ်ပါတယ်အဲ့ဒီ microscope မှာရှိတဲ့အချောင်းလေးပါပါတယ်အဲ့အချောင်းလေးနဲ့သူကဆန်းပြီးတော့သူကပုံဖော်တာဖြစ်ပါတယ်အဲ့ဒီအချောင်းလေးကိုပဲအသုံးချပြီးတော့ကျွန်တော်တို့ဒီလက်စစ်တပ်ကိုပေးมาဖြစ်ပါတယ်အဲ့ဒီလက်စစ်တပ်ကိုသုံးပြီးမှဒီနာလုံကားတွေကတွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနာလုံကားတွေကို gold surface ရွှေနဲ့လုပ်ထားတဲ့ရွှေတတ်တူပေါ့အစ်စ်တရားရာခိုင်နှုန်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာနာလုံကားတွေကိုကျွန်တော်တို့ကတင်ထားมาဖြစ်ပါတယ်ဆိုတော့အခုပြိုင်မဲ့ဟာကအသင်းက6သင်းဆိုတော့ဒီ6သင်းမှာရှိတဲ့ကား6မျိုးပေါ့လေအဲ့ဒီဟာကအဲ့ဒီရွှေမျက်နှာပြင်ပေါ်မှာရှိပြီးတော့မောင်းတဲ့လမ်းကလည်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာပဲမောင်းပြီးတော့အဲ့ဒီမှာအတားအဆီးကြီးကျတော့ကျွန်တော်တို့ atom လေးတွေနဲ့ကျွန်တော်တို့လုပ်ပေးထားပါတယ်အဲ့တော့အဲ့ဒီကားမောင်းတဲ့ခါကျတော့အဲ့ဒီအတားအဆီးလေးတွေကိုကိုယ်ရှောင်ပြီးတော့ပန်းနိုင်ကိုရောက်တဲ့အထိကျွန်တော်တို့မောင်းရမှာဖြစ်ပါတယ်ဟိုပြေးလမ်းကအလုံး80နာနိုမီတာရှိပါတယ်နာနိုမီတာဆိုတာကခုနကပြောလို့1မီတာရဲ့ဒဂရီပုံတပုံသေးပါတယ်တမီတာဆိုတာကကျွန်တော်တို့တကိုက်နီပါလောက်ရှိပါတယ်အဲတကိုက်နဲ့ကြည့်လိုက်ဂရေပေါင်းတဂရေပုံတပုံသေးတဲ့1နာနိုမီတာလို့ခေါ်ပါတယ်အဲ့ဒါအစ80ပေါ့80နာနိုမီတာကိုကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီတော့ဘေးနားမှာလူတွေရက်ပြီးတော့ဟိုတကယ်ကျွန်တော်တို့ရဲ့ပြိုင်ကားတွေကျွန်တော်တို့ကဘာမှာရှိတဲ့ပြိုင်ကားတွေလူတွေရက်ပြီးတော့အားပေးဖို့ကတော့မဖြစ်နိုင်ဘူးသို့တော့ကျွန်တော်တို့ဒီကွန်ပျူတာမျက်နှာပြင်ပေါ်မှာကြည့်ပြီးတော့ဘေးနားမှာလူတွေရက်ပြီးတော့အားပေးကြရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာဆရာတို့ခုဝင်ပြိုင်တဲ့6သင်းဆိုတာဘယ်နိုင်ငံတွေရပါလဲဆရာ
ဆိုပြင်သစ်နိုင်ငံကတသင်းနောက်ဂျာမနီကအသင်းဂျပန်ကအသင်းဆွစ်ဇာလန်ကအသင်းနောက်ပြီးတော့ဩစတြီးယားနဲ့တို့အမေရိကန်ရိုက်စ်ယူနီဗာစီတီနဲ့ပေါင်းထားတဲ့ဟာတသင်းနောက်ကျွန်တော်တို့အိုဟိုင်းယိုတက္ကသိုလ်ကျွန်တော်ရဲ့အသင်းပေါ့ကျွန်တော်အသင်းကအမေရိကန်ကိုကိုစားပြုပြီးတော့ပြိုင်တာဖြစ်ပါတယ
်ဆရာတို့ဒီကားပြိုင်ပွဲကိုဒိုင်းသူကြီးလောက်တာလို့ပါလို့ပေါ့နော်ပြိုင်ပွဲတွေထုံးစံအဲ့ဒါတွေရောဘယ်လိုမျိုးစီစဉ်ထားပါလဲဆရာ
အခုဒီကားပြိုင်ပွဲကိုနိုင်နေရှုံးနေအဆုံးဖြတ်လို့ဖို့အတွက်ကိုကျွန်တော်တို့ကော်မတီရှိပါတယ်သိပ္ပံပညာရှင်တွေနဲ့ဖွဲ့ထားတာပါအများစုကတော့ပြင်သစ်ကပါပဲအဲဒီသိပ္ပံပညာရှင်တွေပေါ့သူတို့ကနေပြီးတော့မှဘသူကအမြန်မောင်းမလဲမြန်တာမပြီးသေးဘူးသူကကြွေတာရှောင်းတာတွေဘလောက်ကောင်းမလဲအတိုက်ခိုက်တွေဟိုမတိုက်မိဘူးအဲ့ဒါမျိုးပေါ့အကုန်လုံးအဲ့ဒါတွေကြည့်ပြီးမှသူကအမှတ်ပေးပြီးတော့မှနိုင်တဲ့အသင်ကိုရွေးပါဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာခုနာနိုကားပေါ့နော်နာနိုကားပြိုင်ပွဲလုပ်ဖို့လို့ဖြစ်လာရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီနာနိုကားဆိုတာကတော့အခုဒီ2016ခုနှစ်မှာလဲဓာတုဗေဒနိုဘယ်ပရိုက်ကကျွန်တော်တို့ဒီ molecular ကားပေါ့လေကျွန်တော်တို့အခုလုပ်တဲ့ဟာနဲ့သူတို့ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနာနိုကားပြိုင်ပွဲကိုစပြီးစီစဉ်တာက2015ခုပေါ့လွန်ခဲ့တဲ့နှစ်ဩဂတ်လောက်ကစပြီးပြိုင်ပွဲလုပ်ကြအောင်ဆိုပြီးတော့ကျွန်တော်တို့ conference မှာတိုင်ပင်ပြီးတော့မှပြိုင်ပွဲကိုလုပ်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီနာနိုကားလေးတွေကိုလုပ်ပြီးတော့ရောင်းစားဖို့မဟုတ်ပါဘူးအဓိကရည်ရွယ်ချက်ကဘာလဲဆိုတော့နာနို scale မှာမျက်နှာပြင်နေပေါ်မှာ control transport ပေါ့ခင်ဗျာထိန်းကြောင်းပြီးတော့ transport လုပ်ပေးနိုင်တယ် molecule တွေ atom တွေကိုတနေရာကနေတနေရာကို control လုပ်ပြီးတော့ပို့ပေးနိုင်တယ်စနစ်ကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ဒီလိုပြိုင်ပွဲကိုလုပ်တဲ့အတွက်ကြောင့်ပြိုင်ပွဲဝင်တဲ့6သင်းကပြင်ပြိုင်မဲ့ကားတွေကိုကိုယ့်အကူစမ်းသပ်ရတယ်တိဆောက်ရပါတယ်ဒီကားတွေအားလုံးက molecule ကားတွေဖြစ်ပါတယ်ကျွန်တော်တို့အသင်းထဲမှာပါတဲ့ဓာတုဗေဒပညာရှင်တွေကနေပြီးဒီ molecule ကားတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမို့ engineer တွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့ test လုပ်တယ်အဲ့လိုဆိုတော့ဒီပြိုင်ပွဲရဲ့ရလကဘာလဲဆိုတော့ကျွန်တော်တို့ဒီလို control transport လုပ်နိုင်တဲ့စနစ်ကိုကျွန်တော်တို့တီထွင်လိုက်နိုင်တဲ့ဟာကျွန်တော်တို့ရဲ့ရလဖြစ်ပါတယ်
ဒီ control transport စနစ်ကိုထွင်နိုင်ပြီဆိုလို့ရှင်ဒီလက်တွေအတုံးချတဲ့နေရာမှာဘယ်နေရာတွေမှာအကျိုးရှိနိုင်မှာလဲဆင
်ဟုတ်ကဲ့အဲ့ဒါအရင်ကောင်းတဲ့အမေကမှကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကဘာလဲဆိုတော့ဒီ molecule level မှာကျွန်တော်တို့အဲ့ဒီဟာကို control လုပ်ပြီးတော့ပို့ပေးနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေက electronic system မှာသုံးလို့ရတယ်နောက်ဆေးပညာမှာဆေးတွေကိုတနေရာနဲ့တနေရာကိုပို့မယ်လူရခန္ဓာကိုယ်ထဲမှာအဲ့ဒါမျိုး control လုပ်ပြီးတော့ပို့လို့ရမယ်ဆိုတော့ဒီဟာရဲ့အောင်မြင်မှုကတော့အများကြီးပါအဓိကကြတာတော့ဒီ electronics ပါမယ်နော် information transport at the nano scale ဆိုလိုချင်တာကဒီ computer ပေါ့ဒါပေမဲ့ nano scale မှာစောက်ထားတဲ့ computer တိတိလေးတွေမှာကျွန်တော်တို့အသုံးချနိုင်မယ်တင်းမှုတနေရာနဲ့တနေရာကိုပို့ဖို့အတွက်ဒါမှမဟုတ်လို့ရှိခုနကဆေးတွေကိုခန္ဓာကိုယ်ထဲမှာပို့တယ်အဲ့ဒါမျိုးပေါ့နော်အမျိုးမျိုးရှိမှာအများကြီးသုံးဖို့ရှိပါတယ
်ယူပဗေဒပမုခဒေါက်တာဆောဝေလှရဲ့ပြောကြားခြင်းနဲ့ပဲဒီတင်းဘက်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြဦးမယ်နော်
ဒေါက်ခင်မြတ်သက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြတာပါရှင် VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ American ပြည်အောင်စုနဲ့သူ့ရဲ့ညွန်ပေါင်းမဟာမိတ်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းက ISIL Islamic အစိုးရအကြမ်းဖက်သမားတွေကိုတိုက်ခိုက်နှိမ်နင်းတဲ့နေရာမှာအောင်မြင်မှုတွေဆက်လက်ပြီးတော့ရရှိနေပါတယ်။မူဆိုးမျိုးရဲ့အရှိချမ်းကိုရှင်းလင်းခဲ့ပြီးတဲ့နောက်အီရတ်တပ်ဖွဲ့တွေဟာကြံရှိနေတဲ့အစိုးရအကြမ်းဖက်တိုက်ခိုက်ရေးသမားတွေကိုဖယ်ရှားပစ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်နေပါတယ်။ ISIL တွေဟာအနောက်ဘက်မှာရှိတဲ့ Badush ကိုထွက်ပြေးနေကြတယ်လို့ Pentagon စစ်ဌာနချုပ်ရဲ့ပြောခွင့်ရရေတပ်ကပ္ပတိန် Jeff Davis ကပြောပါတယ်။ ISIS တွေထင်းချောက်အာနယ်မြေကိုရောက်ချင်စောကြီးနေပုံရတဲ့အကျံဖက်သမားတွေဟာသူတို့ရဲ့ကားတွေကိုတီဂရစ်မြစ်ရဲ့ရေတိမ်ပိုင်းကိုဖျက်ပြီးတော့မောင်းနှင်သွားနေကြတယ်လို့ Jeff Davis ကပြောပါတယ်။နှစ်ဖက်နယ်မြေတွေကိုဆက်သွေးထားတဲ့ဒရိုင်းတွေကိုအရင်က ISIS တွေကိုယ်တိုင်ဖျက်ဆီးပစ်ခဲ့ကြတာပါ။ညွန်ပေါင်းတပ်တွေဟာ Rakpa မြို့ရဲ့အနောက်တောင်ဘက် Stuyan မိုင်ကီလိုမီတာ30နီးပါးကိုရှင်းလင်းမှုပြုလုပ်နေတဲ့ Syria Democratic တပ်ဖွဲ့တွေကိုအကူအညီပေးတဲ့အနေနဲ့ Syria နိုင်ငံအတွင်းပြီးခဲ့တဲ့သတင်းပတ်ထဲမှာလေကြောင်းတိုက်ခိုက်မှုအကြိမ်50ကျော်ပြုလုပ်ခဲ့ပါတယ်။အဲဒီစံကြီးညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့စီးရီးယားနိုင်ငံရဲ့မြောက်ပိုင်းမှာရှိတဲ့အစိုးရအဖွဲ့အစည်းတွေအပေါ်ကြီးမားတဲ့ PR ပေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်လို့ Davis ကပြောပါတယ်။အဲဒီအစိုးရအကြမ်းဖက်သမားတွေရဲ့လက်ထက်မှာရှိနေစေဖြစ်ပြီးအခိုင်အမာခံစစ်တွေပြင်ထားတဲ့နေရာတွေကိုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကရှင်းလင်းမှုတွေပြုလုပ်နေပါတယ်။ Rakpa မြို့ကိုဖျက်တောက်ထားတဲ့စစ်စင်ရေးစတင်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာနေမီစတူယန်ကီလိုမီတာ3000လောက်ကိုရှင်းလင်းနိုင်ခဲ့ပြီဖြစ်တယ်လို့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေအကြိမ်ပေါင်း900နီးပါးအသေးစိတ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုတွေအတွင်း ISD ရဲ့မော်တော်ယာဉ်ပေါင်း100ကျော်နဲ့ခံစစ်တွေအခိုင်အမာပြင်ဆင်ထားတဲ့နေရာပေါင်း300ကျော်ကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ ISD ရဲ့ခုခံကာကွယ်နိုင်စွမ်းကိုကြာဆင်းသွားအောင်ပြုလုပ်နိုင်ခဲ့တယ်လို့ပြောခွင့်ရသူ Davis ကပြောပါတယ်။ညွန်ပေါင်းတပ်တွေဟာဆီးရီးယားအနောက်မြောက်ဘက်ခြမ်းက ISD ကိုချေမှုန်းနေတဲ့သူတို့ရဲ့မဟာမိတ်တူရကီတပ်ဖွဲ့တွေအတွက်ထောက်လှမ်းပေးမှုတွေထောက်လှမ်းရေးသတင်းအချက်အလက်တွေပေးအပ်ခဲ့ုံမကလေကြောင်းကနေပြီးတော့လေတက်ခတ်မှုတွေကိုအင်တိုက်အားတိုက်ပြုလုပ်ပေးနေပါတယ်။ကျွန်တော်တို့ဟာတူရကီနိုင်ငံအပါအဝင်တခြားမဟာမိတ်တပ်ဖွဲ့တွေနဲ့လက်တွဲပြီးတော့ ISIS ရဲ့ဆွမ်းဆောင်နိုင်မှုတွေကြာဆင်းအောင်ခြေမုံရေးတွေကိုဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်။ Elbab မြို့တဝိုက်မှာစစ်စင်ရေးတွေအထောက်ပံ့ဖြစ်အောင်ညှိနှိုင်းဆောင်ရွက်ပေးမှုတွေကိုဆက်လက်ပြီးတော့လှုပ်ဆောင်ပေးလျက်ရှိကြောင်းပါခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။စနေနေ့နေ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြတော့မှာပါ။
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံကြားမိတ်ဆွေဖြစ်တရှိမှုဟာအလွန်လွန်နှဆိုင်ပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ချန်နေမှာပြောကြလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားမဟာမိတ်ဖြစ်တည်မှုဟာအရှိအာရှဒေသရင်းငြိမ်းချမ်းရေးအတွက်အခြေခံအုတ်မြစ်လို့လည်းကြေညာခဲ့တာပါ။ဝန်ကြီးချုပ်အာဘေကတော့သူတို့နှုတ်ကစီးပွားရေးဆွေးနွေးမှုဆိုင်ရာမူပေါင်းအသစ်အတွက်သဘောတူညီမှုရခဲ့တယ်လို့ TPP Pacific ရောင်းဝယ်ကုန်သွယ်ရေးသဘောတူညီချက်ဟာလည်းဆွေးနွေးမဲ့အချက်တွေထဲမှာပါဝင်တယ်လို့ပြောကြခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပေါ်မှာအမေရိကန်ရေတပ်လေယာဉ်နဲ့တရုတ်စစ်လေယာဉ်တို့အနည်းရှိလောက်အောင်နှိကပ်သွားခဲ့တာကိုတိတ်အေးမကြီးတဲ့ပုံမျိုးအမေရိကန်ဘက်ကပြောကြပါတယ်။ဒီလိုဖြစ်အောင်တမင်လုပ်တယ်ဆိုတဲ့အထောက်ထားမတွေ့ရဘဲအခုတခါသာမတော့ဖြစ်တာဟာမတော်တဆဖြစ်မှုလို့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေအခုထိဆက်ပြီးရှိနေစေဖြစ်တာကြောင့်လေဗရောင်တောင်ချင်းနီတပ်တူတွင်တူဖို့ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်ဖြစ်ဖို့အတွက် Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ New Zealand နိုင်ငံကဝေးလေတဲ့ဝေးလံနဲ့ပင်လယ်ကမ်းခြေမှာဝေးလံကအကောင်400ကျော်တောင်းတင်နေတာမို့သူတို့တွေရေထဲပြန်သွားနိုင်အောင်လှုပ်ရှားပြီးအများပြားကတောက်ကြနေမှာကူညီခဲ့ကြပါတယ်။
ဒေါက်ခင်မြတ်သက်ကသတင်းကြေညာကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။စနေနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.